မျိုးသားလွှတ်တော်ကနေပြီးတော့ဖွဲ့စည်းထားတဲ့အမျိုးသားလွှတ်တော် PR အကောင့်ထဲဖော်ရေးကော်မရှင်ကမနေ့ကနဲ့ဒီနေ့ပေါ့လေနှစ်ရက်အစည်းအဝေးလုပ်ကြတယ်ဆိုတော့ဒီအစည်းအဝေးအတွင်းမှာဒီ PR စနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ဘလို့များထူးထူးခြားခြားဆုံးဖြတ်ချက်တွေကြတာဒီကော်မရှင်အနေနဲ့ဆုံးဖြတ်ကြတာရှိပါလဲရှင
်အမျိုးသားလွှတ်တော်အစည်းအဝေးမှာတင်ဖို့အစီအစဉ်ရှိတယ်လေတဲ့ချက်ကတကယ် PR စနစ်အစ်စ်ကိုကျင့်သုံးဖို့ဆိုတာအဓိကပဲဒါတော့ကျွန်တော်တို့ဆုံးဖြတ်ချက်ချ
โอเคสอ PR อาสิกကိုကျင့်သုံးဖို့ဆိုတဲ့နေရာမှာဘယ်လိုဘာကိုဆိုလိုတာပါလဲရှင်ဘယ်လို PR မျိုးကိုဆိုလိုတာပါလဲရှင
်ဒီ FPTP စနစ်နဲ့ရောထားတဲ့ PR မျိုးမကျင့်သုံးဘူးပေါ့နော်အချို့နိုင်ငံတွေမှာဒီရောနှောတဲ့ဒီစနစ်ကိုကျင့်သုံးတယ် PR တဝက်နဲ့ FPTP စနစ်နဲ့တဝက်စီကျင့်သုံးတာရှိတယ်နောက်ပြီးတော့အချို့နိုင်ငံတွေမှာဆိုရင် FPTP စနစ်ပဲရွေးကောက်ပွဲအများစုကိုရွေးချယ်ပြီးတော့ကျန်တဲ့၃ပုံ၄ပုံလား၄ပုံ၃ပုံလားအဲ့ဒါကို PR party list ပုံစံနဲ့ PR စနစ်နဲ့သူတို့လုပ်တယ်အဲ့လိုလည်းရှိတယ်ကျွန်တော်တို့ဒီမှာအမျိုးသားလွှတ်တော်ရွေးကောက်ပွဲမှာတော့ PR စစ်စစ်ကိုကြည့်သုံးတယ်အခြားစနစ်ကိုမရောဘဲနဲ့ PR စနစ်တစ်မျိုးတည်းကိုကြည့်သုံးမယ်ဆိုတော့ကျွန်တော်တို့ဒါကိုဆုံးဖြတ်တယ်
โอเคชาสนิทတွေမရောပဲね PR สนิทစစ်စစ်ကိုပဲကျင့်သုံးမယ်ဆိုရခါကြတော့ဒီ PR สนิทစစ်စစ်ဆိုတာဘယ်ဟာပါလဲရှင်ဥပမာဒီ open list လို့ PR မျိုးကိုဆိုလိုတာပါလားဆရာ
open list တို့ close list တို့အကုန်လုံးက PR ပဲလေ PR အနယ်တဲ့အကုန်လုံး PR ပဲဒါပေမဲ့ကျွန်တော်တို့ကဘာကိုရေးလဲဆိုတော့ပြည်သူတွေလွယ်မဲ့ပြီးလွယ်ရအောင်နောက်ပြည်သူနဲ့သို့တော်ကိုယ်စလဲမေးစရအောင်ဒီမဲဆုံးရှုံးမှုမရှိရအောင်အဲလိုပုံစံမျိုးနောက်ပြီးတော့နောက်ပါတီပေါင်းစုံပါဝင်မှုတိုင်းရင်းသားပေါင်းစုံပါဝင်မှုပို့ပြီးတော့ခွေလန်းများအောင်အဲ့ဒါကိုကျွန်တော်တို့စဉ်းစားပြီးတော့ဒီ PR ပုံစံကိုချပါတယ
်ဟုတ်ကဲ့အဲ့ဒါဘယ်လိုအသုံးနှုန်းနဲ့ခေါ်ပါလဲဆရာ
ကျွန်တော်တို့ပြောရင်တော့ဟောစာပေါ့လေopen list လို့လည်းပြောလို့ရတယ်ဒါပေမဲ့ list PR လို့လည်းပြောလို့ရတယ်စရင်းကိုပေါ်ပြမယ် PR မျိုးပေါ့ပြည်သူလည်းသိရအောင်လွှတ်တော်ကိုယ်စားလှယ်တွေကဘယ်သူဝင်ပြိုင်တဲ့လူတွေကဘယ်သူအဲလိုပုံစံမျိုးနဲ့ပေါ်အောင
်ဟုတ်ကဲ့ရှင်အခုလိုမျိုးဒီ PR စစ်စစ်ပေါ့လေစနစ်ကိုကျင့်သုံးဖို့ဒီကော်မရှင်ကဆုံးဖြတ်တာအပြင်ပေါ့တခြားဘယ်လိုအရေးကြီးတဲ့ဆုံးဖြတ်ချက်တွေများရှိပါသေးလဲရှင်
ခါအရေးကြီးတဲ့ဆုံးဖြတ်ချက်ကတော့ဥစ္စာပေါ့လေရုပ်တော့ပွဲနေကြီးကိုဘယ်လိုခွဲဝေမလဲဆိုတာလည်းကျွန်တော်တို့အပြီးစဉ်းစားရပါတယ်ထို့တော့ရအောင်တော့အကုန်ပြီပါပါအဲကျွန်တော်အခုကငူချမ်းလဲရေးဆွဲလို့မပြီးသေးတဲ့ခါကျတော့ကျွန်တော်အပြီးစိတ်တော့အကုန်မပြောဘူးအခုကျွန်တော်ဒါအကြမ်းမြင့်သဘောတရားကိုကျွန်တော်ပြောပြတာပါ
ဟုတ်ကဲ့အခုဒီကော်မရှင်ကနေပြီးတော့ဒီကျင့်သုံးမယ်ဆိုရယ် PR စစ်စစ်စနစ်ကိုတိုင်းနယ်ပြည်နယ်အားလုံးမှာရှိတဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်ကျင့်သုံးမှာပါလားရှင
်။ဒါကျွန်တော်တို့တိုင်းနိုင်ငံလုံးမှာတပြေးညီဖြစ်အောင်တော့စဉ်းစားပါတယ်။ဟိုခွဲခြားဒီခွဲခြားတော့ကျွန်တော်သိမှမသိဟောဘူးလို့ထင်တယ
်။ဟုတ်ကဲ့အခုကော်မရှင်ရဲ့ဆုံးဖြတ်ချက်တွေကအခုလာမယ့်ဒီရှေ့လအတွင်းမှာကျင်းပဖို့ရှိတဲ့အမျိုးသားလွှတ်တော်အတွင်းမှာတင်မှာပေါ့နော်။ဥပဒေချမ်းကိုပါတခါလေးပူးတွဲပြီးတော့တင်မှာပါလားရှင်
။ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့စာရန်ပြည်စုရေးဆပ်ကော်မတီနဲ့ပညာရှင်တွေကအခုဥပဒေကြမ်းကိုရေးဆွဲနေပါတယ်။အဲဒီဥပဒေကြမ်းရေးဆွဲပြီးတဲ့အခါကျတော့လာမယ့်ဩဂတ်30ရက်နေ့မှာကျွန်တော်တို့ကော်မရှင်အစည်းအဝေးတစ်ခါလုပ်မယ်။အဲရေးဆွဲထားတဲ့ဥပဒေကြမ်းကိုကျွန်တော်ကော်မရှင်ကိုတင်မယ်။နောက်ကော်မရှင်ကိုကနေပြီးတော့အတူပြည့်ပြီးတော့လွှတ်တော်ကိုတင်မယ်။
ဟုတ်ကဲ့ခုဒီလက်ရှိမြန်မာနိုင်ငံရဲ့အနေအထားတွေကဒီနိုင်ငံမှာလာမယ့်ရွေးကောက်ပွဲတွေကိုပြည်အားစနစ်ကျင့်သုံးဖို့စိုးသေးတယ်ဟလာမဲပေးကြတဲ့ဒီပြည်သူတွေအနေနဲ့လည်းဒီစနစ်အပေါ်မှာဒီနားမလည်နိုင်စရာတွေရှိရဲဆိုပြီးထောက်ပြချက်တွေရှိနေပါတယ်ဆရာဘယ်လိုမြင်ပါလဲရှင
်ထောက်ပြချက်ကတော့မှန်တော့လည်းမှန်တယ်ဒါပေမဲ့ကျွန်တော်တို့မလုပ်ရင်တော့ဘာမှလည်းတွေ့ကြုံမရှိဘူးနောက်ပြီးတော့ကျွန်တော်တို့တကယ်လို့ပြည်အားစနစ်ကိုပြောင်းတယ်ဆိုတော့မှမဲပေးတဲ့နေ့ကမှာပြီးကြတဲ့2030ကမဲပေးနည်းနဲ့မကွာအောင်ဒါတိုက်ပြီးတော့ထူးထူးခြားခြားမရှိအောင်ဒါကိုကျွန်တော်တို့ဒီတိုင်းကြီးဆွဲထားပါအဲဒီတော့ကိုကျွန်တော်တို့ကစိုးတယ်နောက်ကျတယ်ဆိုတာကအဲရေးမကြည့်ဘူးကျွန်တော်တို့ကသုံးသိမသိကျွန်တော်တိုင်းပြည်အတွက်အကျိုးရှိမရှိဒါပဲကျွန်တော်အဓိကစဉ်းစား
ဟုတ်ကဲ့ဒေါက်တာပညာအောင်မို့ခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်